Lebanon နိုင်ငံ ဘေရွတ်မြို့တောင်ပိုင်းကပစ်မှတ်တွေပေါ်အစ္စရေးကလေကြောင်းကနေဒီကနေ့တိုက်ခိုက်ခဲ့ပါတယ်။နိုင်ငံကလေစိတ်နာမှနေတွေကိုဘေးလွတ်ရာသွားကြဖို့အတွက်အစ္စရေးစစ်တပ်ကပြောကြားခဲ့ပြီးတဲ့နောက်လေစိတ်နာကပစ်မှတ်တွေကိုပါပြစ်ခတ်ခဲ့ပါတယ်။ဘေရွတ်မြို့တော်မှာရှိတဲ့ Hezbollah စစ်သွေးစွာအဖွဲ့ရဲ့ဌာနချုပ်တွေစစ်ဖက်ဆိုင်ရာအဆောက်အုံတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တိုက်ခိုက်မှုတွေရပ်ပါလို့အစ္စရေးဘက်ကတောင်းဆိုလာတဲ့အထိအစ္စရေးနဲ့ဆက်ဆင်သွားမယ်လို့ Hezbollah အဖွဲ့ခေါင်းဆောင်တစ်ကပုံထုနေတော့ကသတိပေးခဲ့ပါတယ်။တကယ်လို့အစ္စရေးဘက်ကတိုက်ခိုက်မှုတွေရပ်မယ်ဆိုရင်တဆင့်ကန်ညှိနှိုင်းမှုတွေလုပ်နိုင်တဲ့အလားအလာရှိပါတယ်လို့လည်းသူကပြောပါတယ်။အစ္စရေးစစ်တပ်ဟာလက်ပနော်မှာဆက်ဆင်နေသလိုဂါဇာကမ်းမြောင်ဒေသကဟာမတ်စစ်သွေးကြောရဲ့အပေါ်ပစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းတိုးလုံနေပါတယ်။ဂါဇာဒေသမှာတသိန်းနီးပါးအိုးအိမ်ဆွန့်ဘေးလျော်မှာနေထိုင်နေကြနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာဒေသကဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီပေးနေတဲ့ကုလသမဂ္ဂရဲ့အန်ရာအဖွဲ့ကိုအစ္စရေးကပိတ်ပင်ခဲ့တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းဖို့အစ္စရေးရဲ့ကြိုးပမ်းမှုအောင်မြင်ခဲ့ရင်ပါလက်စတိုင်းတွေအတွက်ကုလသမဂ္ဂအကူအညီပေးနေတဲ့လုပ်ငန်းတွေပြိုပြတ်သွားလိမ့်မယ်လို့အန်ရာအဖွဲ့အကြီးအကဲကပုံထွက်နေတဲ့ဝန်ထမ်းကသတိပေးခဲ့ပါတယ်ရှင်။